ထိုင်းနိုင်ငံမှာခိုလုံးတဲ့မြန်မာဒုက္ခသည်တွေကတထောင်ကျော်ကို2016အောက်တိုဘာလ10ရက်စပြီးမြန်မာနိုင်ငံကိုပြန်ပြီးပို့ဆောင်ပေးခဲ့တယ်လို့ထိုင်းနိုင်ငံသားဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ထိုင်းမြန်မာနယ်စပ်တပ်ခင်မဲအောင်ဆောင်တဲ့ရချာပူရီခင်တွေမှာရှိတဲ့ယာယီဒုက္ခသည်စခန်းတွေကနေဇူလိုင်1ရက်ကနေ3ရက်အတွင်းစုစုပေါင်းမြန်မာဒုက္ခသည်330ကိုပြန်ပို့ပေးခဲ့ကြောင်းနဲ့2016အောက်တိုဘာမှာပထမတုပ်ဖြစ်တဲ့92ဦးမနစ်ကမေလာထဲမှာဒုတိယတုပ်63ဦးနဲ့ဒီနှစ်ဖေဖော်ဝါရီမှာတက်တဲ့အတုပ်565ဦးပြန်ပို့ပေးခဲ့တာကြောင့်အခုဆိုစုစုပေါင်း1039ဦးရှိပြီလို့ဖော်ပြပါတယ်။ထိုင်းဆိုတာ1984ကစပြီးမြန်မာဒုက္ခသည်တွေကိုလက်ခံထားတာဖြစ်ပါတယ်။လက်ရှိမှာမြန်မာဒုက္ခသည်စုစုပေါင်း300,000လောက်ရှိပြီးမဲအောင်ဆောင်တက်ကန်ချနာပူရီနဲ့ရာချာပူရီခေမြေမှာရှိတဲ့ယာယီဒုက္ခသည်စခန်း9ခုမှာခိုးလုံနေပါတယ်။ဒုက္ခသည်တွေဌာနကိုသူတို့သဘောနဲ့သူတို့လုံခြုံစိတ်ချစွာဂုဏ်သိက္ခာရှိရှိရေရှင်နေထိုင်မှုပြန်နိုင်အောင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့နိုင်ငံတကာရွှေပြောင်းဖြေချသူများအရေးဆောင်ရနေတဲ့ IOM အဖွဲ့တွေအကူအညီကိုယူပြီးထိုင်းမြန်မာပူတွဲအလုပ်ဖွဲ့ကပူတွဲလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။